မြန်မာနိုင်ငံမှာသမ္မတဦးသိန်းစင်က2023ခုနှစ်အကုန်မှာယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူတွေမရှိစေရတော့ဘူးဆိုပြီးတော့ကြေပေးထားတဲ့အပေါ်ဒီနှစ်ကုန်မှာအကျဉ်းသားအလုံးကြီးပါလွတ်နိုင်ရေးရှိပါတယ်လို့နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကနေပြောဆိုလိုက်ပါတယ်နှစ်ကုန်မှာလက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီရဲ့နှစ်ကုန်အစည်းအဝေးခန်းစားကိုစောင့်ဆိုင်းနေတယ်ဆိုပြီးတော့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒါပေမဲ့ဖန်စီခံရသူတချို့အမှုရင်ဆိုင်နေရစေရှိတဲ့အပေါ်မှာလည်းအကျဉ်းသားစီစီရေးကော်မတီဘက်ကဆောင်ရွက်ပေးမယ်လို့သိရပါတယ်။တရင်အပြည့်စုံကိုမတ်စုမုံကတင်ပြပေးထားပါတယ်ခင
်ဗျာ။မြန်မာနိုင်ငံတဝန်းအကျဉ်းထောင်လေးထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူများ2023အကုန်မှာမရှိစေရဆိုတဲ့သမ္မတဦးသိန်းစိန်ရဲ့ဂတိပေးစကားအတိုင်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အရေးလက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီဘက်ကစည်ရင်းပြုစုနေတာမှာတော့နောက်ဆုံးလက်ကျန်စည်ရင်းအရာအကျဉ်းချသူ38ဦးနဲ့အမှုရင်ဆိုင်နေရာဆဲ200ကျော်ရှိတယ်လို့သိရပါတယ်။ဒီစည်ရင်းကိုနိုင်ငံတော်သမ္မတထံကိုနှစ်ဆန်းပိုင်းလောက်မှာပေးပို့နိုင်အောင်စ조사ဆောင်ရွက်နေပါတယ်လို့လက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီအဖွဲ့ဝင်လည်းဖြစ်နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AAPPB ရဲ့အတွင်မှုဥဘိုကြီးကပြောပါတယ်။
ဘုရားရှိခိုးကိုကျွန်တော်စီစဉ်စီစစ်တာတွေလုပ်နေပါတယ်။အတိအကျကျွန်တော်တို့ကထောင်ချပြီးတဲ့သူတွေနဲ့ဘုရားပတ်သက်ပါလေ။အမှုရင်ဆိုင်နေတဲ့တွေကတော့ကျွန်တော်တို့ပုံစံတစ်ပြိုးတည်းကျွန်တော်တို့ချိန်ကြမှာပါ။ကျွန်တော်တို့အမှုရင်ဆိုင်နေတဲ့သူတွေကိုကိုယ်လုံးလို့အောင်သူ့ပြောင်းကျွန်တော်တို့ဒီနေ့ရှိတဲ့ပုံစံတွေလုပ်ဆောင်နေတဲ့နေရာတွေရှိပါတယ်။ကိုအကုန်လုံးမဟုတ်ရင်တော့ကျွန်တော်တို့85ရက်ကနေ90ရက်ကနေတော့အချိန်ကောင်းတဲ့အနေနဲ့မျိုးပါတော့ဖြစ်နိုင်ပါတယ်။ကျွန်တော်တို့ဒီပစ္စည်းတွေကိုတော့ထောက်ထားတယ်
နိုင်ငံရေးစည်းဝါးရေးလူမှုရေးပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူအပြောင်းကာလမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလမ်းကြောင်းမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူနိုင်ငံရေးတက်ကြွလှုပ်ရှားသူတွေပါအားလုံးပူးပေါင်းပါဝင်နိုင်ရေးလှုပ်ဆောင်ပေးနေတာဖြစ်တယ်လို့သမ္မတပြောခွင့်ရဒုတိယပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA မြန်မာပိုင်းကိုပြောပါတယ်
သမ္မတကြီးကကျွန်တော်နိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုအားလုံးပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဖြစ်စေချင်တယ်။ဒါမှမဟုတ်အချင်းထောင်တွေမှာအကြောင်းမူကြောင့်ရောက်ရှိနေပြီးတော့မှဟိုကကုနာနိုင်ငံတိဆောက်တဲ့လေအကျိုးပြုနိုင်မဲ့သူတွေဟိုကော်မတီရဲ့စီစဉ်ချက်ရလေယုံကြည်ချက်ကြောင့်အချင်းကြခါတဲ့အစီအစဉ်တွေမှာပါတဲ့သူတွေအားလုံးကိုတော့အချိန်မဆိုင်မဲ့သုတ်ပေးမှာပါ။ကော်မတီဘက်ကစည်ရင်းအမြန်ထွက်လာဖို့လိုပါတယ်
။သမရအနေနဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့တိုးတက်ဖြစ်ထွန်းနေတဲ့နိုင်ငံရေးဖြစ်စဉ်ထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေပါဝင်စေလိုတဲ့အတွက်လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကနေသမရကိုတင်သွင်းလာတဲ့စီရင်ပါဥယျာဉ်အတိုင်းစီစစ်ပြီးတော့လှုပ်ပေးနေတာဖြစ်တယ်လို့လည်းသမရပြောခွင့်ရဥယျာဉ်ထွတ်ကဆက်ပြောပါတယ်
အခုနောက်ဆုံးတော့ကျွန်တော်သိသလောက်ပေါ့ဗျာနော်ဟိုကလက်ချက်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကလုပ်နေတာပေါ့သူတို့လည်းနောက်ထပ်စည်ရင်းတစ်ခုကိုသူတို့အားလုံးသဘောတူရေးဆွဲပြီးတင်ပြနိုင်ဖို့လုပ်နေတယ်ဆိုတာတော့ကျွန်တော်သိပါတယ်အဲ့ဒီတင်ပြချက်ပေါ်မူတည်ပြီးတော့မှသမ္မတကြီးကတော့ဆောင်ရွက်ပေးမှာဖြစ်ပါတယ
်သမ္မတဦးသိန်းစိန်ရဲ့ကတိစကားအတိုင်းနိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးနေပြီမဲ့လို့အခုရပိုင်းလပိုင်းအတွင်းမှာကိုလူခွင့်ရေးတက်ကြွလှုပ်ရှားသူတချို့အဖမ်းဆီးအထိမ့်သိမ်းခံရတာနဲ့ပတ်သက်လို့သမ္မတပြောခွင့်ရဦးရထွတ်တုံ့ပြန်ပြောဆိုတာကတော
့ကျွန်တော်တို့ပေါ့ဗျာအကျဉ်းသားတယောက်ကိုဥပဒေအရရေးပြီးတဲ့ခါမှာအဲ့ဒီအကျဉ်းသားကိုပဲအမျိုးသားတွေမှာထည့်မယ်ဆိုတော့ကိုကော်မတီကဆုံးဖြတ်ပါတယ်။ဒါမှမဟုတ်ကော်မတီကလည်း30ပြည့်နေမှတိုင်မှာတော့သူတို့စီကစည်ရင်းတစ်ခုထွက်နိုင်အောင်လို့ကြိုးပမ်းဆောင်နေလို့ပဲကျွန်တော်သိပါတယ်။အဲ့ဒီစည်ရင်းရလို့ရှိရင်တော့ဒါအဲ့ဒီပေါ်မှာမူဒီလိုမှသမ္မတကြီးကဆောင်ရွက်ပေးတော့မှာဖြစ်ပါတယ်
။ဒီလိုမျိုးနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်နိုင်ငံတော်သမ္မတရဲ့လမ်းညွှန်ချက်နဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဦးဆောင်ပြီးတော့ပြည်ထရေးရှေ့နေကြုံရုံအထူးဆောင်ရမ်းစစ်ဆေးရေးအကျဉ်းဦးစီးဌာနလူ့အခွင့်အရေးကော်မရှင်လွှတ်တော်ကိုယ်စားလှယ်တွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေပါပါတဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကိုပြီးခဲ့တဲ့2023ခုနှစ်မေလ10ရက်နေ့ကတိုးချဲ့ပြင်ဆင်ဖွဲ့စည်းပြီးတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးစီစဉ်ဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ရှင်